ဟောင်ကောင်ကျွန်းမှာရာဘာကြီးရင်နဲ့ပြည်မြေယုံဘုံတွေပြည့်သွင်းခဲ့ကြတဲ့အဓိကရုပ်နှိမ်ငင်းရဲတွေကိုအန်တူပြီးတနင်္ဂနွေနေ့ကဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးညပိုင်းအထိတင်းမာမှုတွေရှိနေခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကဆက်လက်ဖြစ်ပေါ်နေတာနဲ့အတူပဲပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်စည်းခံခဲ့ရတဲ့တရုတ်အစိုးရရဲ့ဆက်သွယ်ဆောင်ရွက်မှုရုံးကိုဆန္ဒပြသူတွေမရောက်အောင်ကာကွယ်တဲ့အနေနဲ့ရဲဘက်ကမျက်ရည်ယိုဘုံနဲ့အချင်းချင်းပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေကအသာစီးရဖို့နိုင်နေချီစူးစမ်းခဲ့ကြပေမဲ့လည်းမိခိုးတွေဖုံးနေတာကြောင့်လက်လျှော့နောက်ဆုတ်ခဲ့ကြရပါတယ်။ညဉ့်ညဆော်ဆန္ဒပြမှုကိုလက်မခံတဲ့ဟောင်ကောင်အစိုးရကိုဆက်လက်ဖိစံသွားဖို့ဆုံးဖြတ်ထားကြောင်းဆန္ဒပြသူအများအပြားကပြောဆိုပြီးဒီမိုကရေစီနည်းစာရွေးကောက်ပွဲတွေကျင်းပဖို့နောက်ရဲတပ်ဖွဲ့ရဲ့ကိုင်းတွဲဆောင်ရွက်ပုံတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးရေးလုပ်ဖို့ကိုလည်းတောင်းဆိုကြပါတယ်။မြေယိုဘုံအငွေတွေကြားကနေအသက်အောင်ပြီးရှေ့ကိုချီတက်ချဖို့ဓမ္မမဟုတ်လဲမြေယိုဘုံမော်ကိုရေးပက်ပြီးရှေ့ဆက်ချီတက်ဖို့ကိုလည်းဆန္ဒပြသူတို့ကတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့အန်တုမှုတွေကြားမှာပဲကီမာကြီးအစိုးရရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာဆက်ဆံရေးဌာနကဒီကနေ့တနင်္လာနေ့မှာဟောင်ကောင်ရဲ့လက်ရှိနိုင်ငံရေးမတည်ငြိမ်မှုအပေါ်တရုတ်အစိုးရရဲ့ရှုမြင်ချက်ကိုသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်။မတည်ငြိမ်ဖြစ်နေတဲ့ဟောင်ကောင်အပေါ်မှာတရုတ်အစိုးရဘက်ကပြည်ထောင်ခတ်မှုဒါမှမဟုတ်လဲကန့်သတ်မှုတွေချမှတ်ဆောင်ရွက်လာမလားဆိုတာကိုဆန္ဒပြသူတချို့ကစောင့်ကြည့်နေကြပါတယ်ရှင်။